လာညနေခင်းမှာသောရရှင်များရှင်2019ခုနှစ်မတ်လ29ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်ဒီကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညပိုင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်။
ကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်ဒင်းနေမှာတော့အမေရိကန်သမ္မတနဲ့ Republican လွှတ်တော်အမတ်တွေကရာဇဝတ်ထုတ်ဖို့ဖိအားပေးရခံရတဲ့အောက်လွှတ်တော်နိုင်ငံခြားရေးအကွန်ပျူတာကအပြင်းထန်တုံ့ပြန်ပြောဆိုလိုက်ပါတယ်။ဥရောပသမဂ္ဂ EU ကနေခွဲထွက်ရေးသဘောတူညီချက်ထဲကအပိုင်းတစ်ပိုင်းကို Britain အောက်လွှတ်တော်မှဒီနေ့မျိုးခွဲမှာဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မွန်နဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညနေကင်းသောတာရှင်နေနားဆင်ရမှာကတော့ရခိုင်တိုင်းသားလက်နက်ကိုင်တက် AA နဲ့အစိုးရစစ်တပ်တို့ကြားစစ်ရေးပြည်ပခါတွေဆက်ပြီးတော့ပြင်းထန်နေပါတယ်။ဒီကနေ့မှာတော့မြောက်ဦးမြို့နယ်အောက်တကန်ကျေးရွာမှာပြစ်ခတ်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတော့ရွာသား2ဦးသေဆုံးခဲ့ပါတယ်။
မြန်မာတပ်တို့ကသူတို့ရွာတွေကိုဓမ္မတေတာပြစ်ပြီးဝင်လာပြီးပုံမှန်ရှိတဲ့လူတွေအကုန်လုံးဆွေးချတယ်ဆွေးကုန်ပြီးပေါ်သိသက်တာပေါ့ဗျာကျွန်တော်အောက်တကန်မှာ
ဒီအောက်တကန်ကျေးရွာသားတူပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆရာပါမယ်နောက်ပြီးတော့ဒီနေ့နိုင်ငံတော်သမ္မတရုံးမှာဒီပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့ပြည်သူလူထုကိုအစိုးရဘက်ကမကြာခင်မှာရှင်းပြပေးမယ်ဆိုပြီးတော့သတင်းစာရှင်းလင်းခဲ့ပါတယ်ဒါပေမဲ့လို့မြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့ကောင်းကျိုးထက်ဆိုးကျိုးကပိုပြီးတော့များနိုင်လို့စီမံကိန်းလုံးဝရပ်ဆိုင်းမှာလို့ပြည်ပရောက်ကချင်းတိုင်းရင်းသားတွေကတောင်းဆိုပါတယ်နောက်အမေရိကန်စစ်တပ်ကအမြင့်ဆုံးစုတစိုက်ကိုတော့အီရတ်နိုင်ငံထဲမှာဒီကြာဆုံးသွားတဲ့တက်ကြွကြီးကိုချီးမြှင့်လိုက်ပါတယ်ဒီလိုသတင်းစာတွေကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်အခုရေဆုံးကတော့တောက်ကြညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားတို့ကြားဆက်နွယ်မှုတွေကိုစုံစမ်းစစ်ဆေးဖို့ဆက်လက်ကြိုးပမ်းနေတဲ့လွှတ်တော်ရေးရာကော်မတီတစ်ခုရဲ့ဥက္ကဋ္ဌဒီမိုကရက်ကိုယ်စားလှယ်အဒမ်ရှစ်ကိုသမ္မတနယ်ရီပပ်ဘလစ်ကန်အမတ်တွေကကော်မတီဥက္ကဋ္ဌယာယီကထွက်ဖို့ဖိအားပေးနေတာကိုကော်မတီဥက္ကဋ္ဌဘက်ကအပြင်းထန်တုံ့ပြန်လိုက်ပါတယ်သမ္မတထရန့်နဲ့ရုရှားတို့ကြားပတ်သက်ဆက်နွယ်မှုမရှိကြောင်းရှင်းနေချက်ဝီလျံဘာကပြောဆိုထားပေမဲ့သမ္မတရွေးကောက်ပွဲမတိုင်ခင်မှာရောနောက်ပိုင်းမှာပါထရန့်ရဲ့လုပ်ရည်တည်းအဖြစ်ရှိကြောင်းအောက်လွှတ်တော်ထောင်လိုင်းကော်မတီဥက္ကဋ္ဌရှစ်ကပြောဆိုထားတာပါကိုချင်းသိက္ခာနဲ့မညီတဲ့လုပ်ရည်တွေမျိုးချစ်စိတ်ကင်းမဲ့ပြီးအချင်းဖြစ်တဲ့လုပ်ရည်တွေအဖြစ်ယူဆကြောင်းနဲ့ပူးပေါင်းကြံစီခဲ့တဲ့အထောက်အထားတွေလည်းရှိနေတယ်လို့မင်းရုံးကကော်မတီချမ်းသာပွဲမှာပဲပြောဆိုခဲ့ပါတယ်သမ္မတရဲ့လုပ်ဖို့ကံပတ်တွေနဲ့ရုရှားလူကြားအဆက်အသွယ်ရှိခဲ့တာတွေထရန့်ရဲ့လုပ်ဖို့ကံပတ်တွေတွေမှာလည်းတချို့ကလိန်လေပြောဆိုခဲ့တာရွေးကောက်ပွဲနောက်ပိုင်းထိရုရှားနိုင်ငံမှာအင်ချန်မြေလုံခြုံရေးနဲ့ပတ်သက်တဲ့သဘောတူညီချက်တခုရအောင်ကြိုးပမ်းခဲ့တာတွေကိုလည်းကယ်လီဖိုးနီးယားပြည်နယ်အောက်လွှတ်တော်ကိုယ်စားဖြစ်တဲ့ရှစ်ကထောက်ပြခဲ့တာပါ။သမ္မတထရန့်ရဲ့လုပ်ရည်တွေကိုထောက်ခံကြတဲ့အောက်လွှတ်တော်တွေက Republican တွေကိုလည်းဝေဖန်ခဲ့ပါတယ်။သမ္မတထရန့်ကလည်းအောက်လွှတ်တော်ထောင်လိုင်းကော်မတီဥက္ကဋ္ဌကိုထွက်ပြေးဖို့မနေစောင်းမှပဲတောင်းဆိုခဲ့တာပါ။ဒီရက်နဲ့နှစ်နှစ်ကြာဥပဒေကိုဆန့်ကျင်ပြီးလိန်ညာပြောဆိုခဲ့တယ်ဆိုပြီးရှစ်ကိုလွှတ်တော်ကိုယ်စားဖြစ်ကနေနှုတ်ထွက်အောင်ဖိအားပေးတဲ့အကြောင်းလဲတူတာလူမှုကွန်ရက်ကနေသမ္မတထရန့်ကပြောဆိုထားတာဖြစ်ပါတယ်။
2016အမေရိကန်ရွေးကောက်ပွဲကိုနှောက်ယှက်ခဲ့တဲ့ရုရှားနဲ့ထရန့်အောင်နိုင်ရေးတာဝန်ရှိသူတွေပူးပေါင်းကြံစည်ခဲ့ခြင်းရှိမရှိစုံစမ်းမှုအစီရင်ခံစာထွက်လာပြီးတဲ့နောက်မှာပထမဆုံးလုပ်တဲ့လူမှုစီးပွဲပွဲအတွင်းစုံစမ်းမှုလုပ်ဖို့အားပေးခဲ့သူတွေကိုသမ္မတဒေါ်နယ်ထရန့်ကပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုခဲ့ပါတယ်။သူရဲ့အဆိုလုံးဝသုံးစားလို့မရသူတွေဟာပုဂ္ဂိုလ်ရေးတိုက်ခိုက်မှုထက်ကိုလွန်တဲ့လောက်ရက်တွေလုပ်ပြီးတော့အမေရိကန်ဒီမိုကရေစီကိုဖျက်ဆီးခဲ့ကြတဲ့သမ္မတရွေးကောက်ပွဲရလဒ်တွေကိုလက်ခံဖို့ညှဉ်းဆန်ခဲ့ကြတယ်လို့သမ္မတထရန့်ကပြောကြားခဲ့ပါတယ်။အဲ့ဒီသူတွေဟာအမေရိကန်ပြည်သူတွေရဲ့ဆန္ဒကိုဖျက်ဆီးဖို့ကြိုးစားခဲ့တယ်လို့အပြစ်မဲ့အမေရိကန်တွေကိုအကွက်ဆင်ပြီးအာဏာကိုမတရားရအောင်လုပ်ကြတယ်လို့မစ်ရှိဂန်ပြည်နယ်လူမှုစည်းဝေးပွဲအတွင်းမှာသူ့ကိုထောက်ခံသူတွေကိုပြောကြားခဲ့ပါတယ်။အထူးဆောင်စည်မှုရောဘတ်မော်လာရဲ့အစီရင်ခံစာအပြည့်အစုံကိုအများပြည်သူကိုထုတ်ပြန်ခြင်းမရှိသေးပေမဲ့သမ္မတကတော့သူ့အပြစ်ကနေလုံးဝလွတ်ကင်းတယ်လို့ဆိုခဲ့ပါတယ်။ဆံမျက်နှာ300ကျော်ပါတဲ့အစီရင်ခံစာကိုလင်းမျက်နှာအနှစ်ချုပ်ထားတဲ့ရှေ့နေချုပ်ဝီလျံဘားရဲ့စာထဲမှာတော့သမ္မတပြစ်မှုကျူးလွန်ခဲ့ခြင်းမရှိဘူးလို့စုံစမ်းရေးမှူးကကောက်ချက်ချမှတ်ထားတယ်လို့သူ့အပြစ်ကလွတ်တယ်လို့လည်းပြောမထားဘူးလို့ဖော်ပြထားပါတယ်။ရုရှားနဲ့ပူးပေါင်းတဲ့ဆိုတဲ့၃နှစ်ကြာအလိမ်ညာတွေလောက်ကြံလီစဲမှုတွေအတီးရဖြတ်မှုတွေအခုတော့အဆုံးသတ်သွားပြီလို့သမ္မတထရမ့်ကတော့သူ့ကိုထောက်ခံပွဲမှာအောက်ပွဲခံပြောကြားခဲ့ပါတယ်။
ပြည်ချင်းမျိုးမှာရရှိနေတဲ့အမေရိကန်ဗန်ဒါရီဝန်ကြီးစတီဖန်မနူချီဟာတရုတ်ဒုတိယဝန်ကြီးချုပ်လီယိုဟေးနဲ့အပြည့်သဘောဆောင်ဆွေးနွေးနိုင်ခဲ့တဲ့အကြောင်းဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောလိုက်ပါတယ်။အရေးကြီးတဲ့ကိစ္စတွေကိုရှစ်သတင်းပတ်တဲ့ဝါရှင်တန်မှာဆက်လက်ဆွေးနွေးသွားဖို့တရုတ်ဒုဝန်ကြီးချုပ်ကိုကြိုဆိုတဲ့အကြောင်းလည်းပြောဆိုလိုက်တာပါ။သဘောတူညီမှုသိရခဲ့မယ်ဆိုရင်တော့လွန်ခဲ့တဲ့၈လအတွင်းအပြန်အလှန်တွင်းကုန်ကုန်တွေတိုးမြင့်ကောက်ခံနေရတယ်လေအဆုံးသတ်ကောင်းဆုံးသတ်သွားနိုင်ပါတယ်။ဒေါ်လာဘီလီယံ250တန်ဖိုးရှိတဲ့တရုတ်တွင်းကုန်တွေပေါ်အမေရိကန်ကအခုနေတိုးမြင့်ထားတယ်လို့တရုတ်နိုင်ငံဘက်ကလည်းဘီလီယံ110တန်ဖိုးရှိတဲ့အမေရိကန်တွင်းကုန်တွေပေါ်အပြန်အလှန်ခုနှစ်တိုးကောက်ထားတာပါ။အမ မရိကန်ဘက်ကတော့ဇီးဝဲမှာဆူရကအကြီးကျယ်ဝင်ရောက်ဆွဖက်နေရတယ်ကော်တော့လုပ်ငန်းတွေမှာဆူရကထောက်ပံ့နေရတယ်နဲ့အမေရိကန်နည်းပညာတွေကိုခိုးယူခံနေရတယ်ဆိုတဲ့ကိစ္စတွေပါဝင်တရုတ်နိုင်ငံရဲ့ကွန်ဆွေးဆန်ရမူအရာတွေကိုပြောင်းလဲဖို့တောင်းဆိုထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့တရုတ်နိုင်ငံနဲ့သဘောတူညီချက်တရက်ရရှိလိမ့်မယ်လို့ယုံကြည်ထားတဲ့အကြောင်းပြီးခဲ့တဲ့ဇင်ဘတ်ထဲမှာပဲပြောဆိုထားပေမဲ့ကြီးမားတဲ့သဘောတူညီချက်မျိုးမဟုတ်ရင်တော့လက်ခံနိုင်မှာမဟုတ်ကြောင်းလည်းပြောဆိုထားပါသမ္မတအင်ဂျီရောစီဝါရေးအချက်မေးပုဂ္ဂိုလ်လယ်ရီကတ်လောကတော့ဆွေးနွေးမှုတွေအတွက်အချင်းကသက်ချက်မထားတဲ့အတွက်သတင်းပတ်တွေနဲ့ချီဓမ္မမို့ရင်လက်နဲ့ချီကြာကောင်းကြာနိုင်တယ်လို့လည်းပြောဆိုထားပါတယ်
EU ရောပသမဂ္ဂတွေကနေဗြိတိန်နှုတ်ထွက်ဖို့မူလသဘောတူထားတဲ့ဒီကနေ့မတ်လ29ရက်နေ့မှာပဲနှုတ်ထွက်ရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းကိုဗြိတိန်ပါလီမန်မှာမဲခွဲမှာဖြစ်ပါတယ်။ EU ကနှုတ်ထွက်ပြီးတဲ့နောက်နှစ်ဖက်လိုက်နာရမယ့်ကိစ္စတွေနဲ့ပတ်သက်လို့ဝန်ကြီးချုပ်ထရီဇာမေးအစိုးရနဲ့ EU ကြားသဘောတူထားတဲ့သဘောတူညီချက်တွေကိုပါလီမန်ကနှစ်ကြိမ်ပယ်ချခဲ့ပြီးတဲ့နောက်မှာအခုတတိယကြိမ်မဲခွဲမှာပါဒီကနေ့မဲခွဲမှာကတော့နောင်ဆက်ဆံရေးနဲ့ပတ်သက်တဲ့နိုင်ငံရေးသဘောတူညီချက်အပိုင်းမပါပဲနှုတ်ထွက်ရေးဆိုင်ရာသဘောတူညီမှုတွေကိုပဲမဲခွဲကြမှာဖြစ်ပါတယ်။ထောက်ခံတင်မတင်ကိုလွှတ်တော်အမတ်တွေလောလောဆယ်ပါလီမန်မှာအချိန်နဲ့ဆွေးနွေးနေကြပါတယ်။ဝန်ကြီးချုပ်မေကတော့ဒီတစ်ခေါက်မှထောက်ခံမှုရအောင်စ조사စီရင်နေပါတယ်။အနာဂတ်ဆက်ဆံရေးနဲ့ပတ်သက်တဲ့နိုင်ငံရေးသဘောတူညီချက်မပါပဲသဘောတူညီမှုတွေကိုထောက်ခံလိုက်ရင်ဘာမှမသိတာကိုလက်ခံရတယ်လို့ဖြစ်တယ်လို့အတိုက်ခံလေးပါပါတီကပြောပြီးတော့ပယ်ချမယ်လို့ဆိုထားပါတယ်။ EU နဲ့ Britain အစိုးရကြားသဘောတူထားတာတွေကိုလက်မခံနိုင်ရင်ဘယ်လန်းကိုရွေးချယ်မလဲဆိုတဲ့နီလန်ရှစ်ခုကိုပေါ်ထူးနေတုန်းကမဲခွဲခဲ့တုန်းကလည်းတခုကိုမှပြက်ပြက်တတမရွေးနိုင်ခဲ့ကြတဲ့အတွက်နှုတ်ထွက်ရေးနဲ့ပတ်သက်လို့ပိုပြီးမရေမရာဖြစ်ခဲ့ပါတယ်။အဆိုပြုတဲ့နီလန်ရှစ်ခုလုံးမအောင်မြင်တဲ့အတွက်ဝန်ကြီးချုပ်မေရဲ့အစီအစဉ်ကသာအကောင်းဆုံးဖြစ်တယ်ဆိုတာပြသနေတယ်လို့ Britain နှုတ်ထွက်ရေးဆိုင်ရာဝန်ကြီး Stephen Barclay ကတော့ပြောကြားခဲ့ပါတယ်။
VOA American တန်ညနေဘက်မြန်မာဘာသာစီစဉ်နေဘူးညနေ6:00ခွဲကနေညနေ9:00အထိစိုင်းတိုမီတာ70 kHz 1068 MHz စိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
ဒီ VOA American တန်မြန်မာဘာသာစီစဉ်ရဲ့တောက်ချနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဆိုင်ကလုန်းမုန်တိုင်းတဲ့ပြင်းထန်ခံရတဲ့မိုဇမ်ဘစ်နိုင်ငံမှာကာလာဝါယောကကူးစက်မှုနှုန်းမြန်ဆန်လာရကပေါ်ထူးနေတုန်းက9ရောက်သာရှိနေတာကနေမနေ့နောက်ပိုင်းမှာတော့139ရောက်ထိရှိတဲ့အကြောင်းအာနာဘာနီကပြောလိုက်ပါတယ်။ဖီတီးယားပို့ရောက်ဖြစ်ပေါ်တဲ့ကာလာဝါယောကဟာမတန်ရှင်းတဲ့ရေနဲ့အဆတ်အစာကတဆင်ကူးစက်လို့ရှိပြီးယောဂါကြောင့်ဝမ်းပြည့်ဝမ်းလျှော့ဖြစ်ရကခန္ဓာကိုယ်ရင်းရေနဲ့ဆုံးရှုံးတာကနေအချိန်မီကူးစက်မှုမပေးနိုင်ရင်အသက်ဆုံးရှုံးတဲ့အထိလည်းအန္တရာယ်ရှိပါတယ်။မတန်ရှင်းတဲ့ရေတွေနဲ့ဒဂိုရီတန်ရှင်းမှုတွေအားနဲ့လိမ့်ချတဲ့လူနေမှုပုံစံကြောင့်မိုဇမ်ဘစ်နိုင်ငံမှာဆိုင်ကလုန်းမုန်တိုင်းနဲ့ခံရပြီးတဲ့နောက်ကူးစက်ယောဂါဖြစ်ပေါ်နေတဲ့အခြေအနေတွေလည်းပုံမူကြီးထွားလာခဲ့တာပါ။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတော့မုန်တိုင်းတင်ဒေတာကိုကာလာဝါယောဂါကာဝယ်ဆေးကိုသိပြဖို့ထားတဲ့အကြောင်းဒီသတင်းပတ်ဆောင်မှာပဲပြောဆိုထားပါတယ်။ကာလာဝါယောဂါကာဝယ်ရေးပညာရေးလှုပ်ရှားမှုတွေကိုလည်းရေဒီယိုတွေအတန်ချက်စက်တွေနဲ့မုန်တိုင်းတင်ဒေတာတွေမှာစတင်နေဖြစ်တဲ့အကြောင်း AFP သတင်းကဖော်ပြပါတယ်။ကုလသမဂ္ဂကလင်းငင်များအရေးပေါ်ရေပုံဝေးဖွဲ့ UNICEF ကလည်းခွင့်ငေါ်ယူရတဲ့ယောဂဇုတံကိုကာဝယ်ဖို့အချင်းသိမ့်မရှိတဲ့အကြောင်းသတိပေးထားပါတယ်။ဤတိုင်းဆက်ကလုံးမုန်တိုင်းဟာလွန်ခဲ့တဲ့သတင်းနှစ်ပတ်လောက်နှီးပါးကပဲမိုးတိချက်လေးပြင်းထန်ခဲ့မှုတွေနဲ့တူမိုဇမ်ဘစ်နိုင်ငံကိုအထူးကဝင်ရောက်မှုနှောင်းသွားခဲ့တာပါ။မုန်တိုင်းဟာဇင်ဘာဝေးနိုင်ငံအရှေ့ပိုင်းနဲ့မာလာဝီနိုင်ငံတွေကိုလည်းဝင်ရောက်ခဲ့ပါတယ်။
ဒီလဇမ်းပိုင်းကပြတ်ကျခဲ့တဲ့အီသီယိုးပီးယန်လေကြောင်းလိုင်းရဲ့ Boeing 737 MAX 8လေယာဉ်ဟာအောက်ကိုထိုးဆင်းမသွားခင်ဝင်ဟင်ထဲမှာရုတ်တရက်ဆက်ရက်တာကိုအကာအကွယ်ပေးတဲ့စနစ်အလိုအလျောက်ပွင့်ခဲ့တယ်လို့ Wall Street Journal သတင်းစာထဲမှာဖော်ပြခဲ့ပါတယ်။လေယာဉ်ပြတ်ကျမှုနဲ့ပတ်သက်တဲ့စုံစမ်းမှုကနဦးတွေးရှိချက်တွေကိုရှင်းပြခံရသူတွေရဲ့အပြောကိုအခြေခံပြီးတော့ဒီနေ့တောက်ချနေထုတ်သတင်းစာမှာရေးသားထားပါတယ်။မတ်လ10ရက်နေ့ကအဒစ်အဘာဘာလေဆိပ်ကနေပြန်တက်ပြီး6မိနစ်အကြာမှာလေယာဉ်ပြတ်ကျခဲ့လို့လေယာဉ်ပေါ်ပါသွားသူ159ယောက်လုံးသေဆုံးခဲ့ကြပါတယ်။ပြန်လည်ရှာတွေ့တဲ့လေယာဉ်ပြန်တမ်းမှုမှတ်တမ်းတင် Black Box တွေကအချက်အလက်တွေအရလေယာဉ်ကောင်းပိုင်းအောက်ကိုထိုးဆိုင်ကြမသွားခင်ရုတ်တရက်ဆက်ရက်တာကိုအကာအကွယ်ပေးတဲ့ anti stall စနစ်ပွင့်ခဲ့တယ်လို့ကနဦးတွေးရှိချက်တွေမှာကောက်ချက်ချထားပါတယ်။အောက်တိုဘာလတုန်းကပုံစံတူပြတ်ကျခဲ့တဲ့ Indonesia Lion လေကြောင်းလိုင်းလေယာဉ်နဲ့ပတ်သက်တဲ့စုံစမ်းမှုမှာလည်း anti stall စနစ်ကိုအဓိကထားပြီးတော့ Indonesia စုံစမ်းရေးမှုတွေဆုံးစစ်ဆေးခဲ့ကြပါတယ်။
နောက်ကူရဲ့နျူကလ িয়ার စစ်စင်နဲ့ပတ်သက်လို့တန်တပန်ရေးရရှင်းမတွန်းလည်းဖြစ်နေရတာတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ထိပ်သီးတွေ့ဆုံဆွေးနွေးဖို့တောင်ကိုရီးယားသမ္မတမွန်ဂျင်ရှိလာတဲ့အမေရိကန်ကိုတောင်းမှဖြစ်တဲ့အကြောင်းတောင်ကိုရီးယားကဒီနေ့ပဲကြေညာလိုက်ပါတယ်။မ ောက်ကိုရီးယားပေါ်အမေရိကန်ရဲ့ပိတ်ဆို့တံခတ်အရေးယူမှုနဲ့ပတ်သက်လို့သဘောတူညီမှုမရခဲ့ရတာပြီးခဲ့လာတဲ့ဗီယက်နမ်နိုင်ငံမှာအမေရိကန်သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ရဲ့ထိပ်သီးဆွေးနွေးပွဲတွေမအောင်မြင်ဖြစ်ခဲ့ပြီးနောက်ပိုင်းပထမဆုံးအချိန်တောင်ကိုရီးယားနဲ့အမေရိကန်ကြားထိပ်သီးတွေ့ဆုံမှလည်းဖြစ်ပါတယ်။ကြီးစင်ကတော့ဧပြီလ10ရက်နေ့စတင်နေ့မှာတောင်းရောက်မှာဖြစ်တဲ့ကြောင်းလဲတောင်ကိုရီးယားသမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူပေါင်း25ယောက်ထက်မနည်းသေဆုံးခဲ့တဲ့အဆောက်အဦမိလောင်မှုနဲ့ပတ်သက်လို့ရာဇဝတ်မှုနဲ့တရားစွဲမယ်လို့အိုးအိမ်ဌာနကပြောကြားလိုက်ပါတယ်။မိလောင်ခဲ့တဲ့အဆောက်အဦရဲ့အပေါ်လေးဓာတ်ကိုတရားဝင်ခွင့်ပြုချက်မရှိဘဲဆောက်လုပ်ထားတာဖြစ်ပါတယ်။တိုက်ရထက်တွေတိုးတာနဲ့တခြားဆောက်လုပ်ရေးဆိုင်ရာချိုးဖောက်မှုတွေနဲ့ပတ်သက်နေတဲ့ဝင်ကြီးဌာနကတာဝန်ရှိသူတွေကိုလည်းဖော်ထုတ်အရေးယူသွားမယ်လို့အိုးအိမ်ဝင်ကြီး SM Rizul Karim ကကတိပြုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာခွင့်ပြုထားတဲ့အထက်ထက်ကိုပို့ပြီးတော့ဆောက်ကြတဲ့အဆောက်အဦတွေအများအများရှိပါတယ်။ဒါကမြို့တော်တွေကစီးပွားရေးအခြေချာကြတဲ့ရပ်ကွက်မှာ FR Tower ဆိုတဲ့အထက်မြင့်အဆောက်အဦဂျာတာဘေးနေကမိလောင်ခဲ့တာပါအဆောက်အဦထဲမှာလူတွေဟာနိုင်အတော်ကြောင်ပိတ်မိနေခဲ့ကြပါတယ်တေဆုံးသူ25ယောက်အထိတိုးလာခဲ့ပြီးတော့တယောက်ကလွဲလို့ကျန်တဲ့သူအလုံးဘသူဘဝဖြစ်တယ်ဆိုတာအတည်ပြုနိုင်တယ်လို့ဒါကမြို့တော်ရဲတပ်ဖွဲ့ဒုတိယရဲမင်းကြီးက AV သတင်းဌာနကိုဒီကနေ့ပြောကြားခဲ့ပါတယ်မိသားစုဝင်တွေပေးထားတဲ့အချက်အလက်တွေအရပျောက်ဆုံးနေသူကျန်တော့ဘုံမရပါပဲတေချာအောင်လို့လိုက်လံရှာဖွေနေတယ်လို့သူကပြောပါတယ်ဒဏ်ရာရသူ80လောက်ရှိပြီးအများစုဟာမီးလောင်ဒဏ်ရာတွေနဲ့ကုသမှုခံယူနေကြပါတယ်ရှင
်တောက်ချာမျက်နေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လူဦးနဲ့မဆုမျက်မွန်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်အခုအရင်ဆုံးတောက်ချာမျက်နေခင်းရဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်အောက်တကန်ကျေးရွာမှာဒီကနေ့မနက်ပိုင်းပြစ်ခတ်တိုက်ခိုက်မှုတချို့ဖြစ်ပွားခဲ့ပြီးတော့ရွာသား2ဦးသေဆုံးခဲ့ပါတယ်ဒဏ်ရာရသူတချို့လည်းရှိတဲ့အကြောင်းဒေသခံတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကပြောပြပါရယ်ဒီကနေ့ပြစ်ခတ်မှုနဲ့ပတ်သက်လို့တပ်မတော်ဘက်ကတော့ရခိုင်လက်နက်ကိုက်တပ်ဖွဲ့ AA နဲ့တိုက်ပွဲဖြစ်တာလို့ပြောပေမဲ့လို့ AA အဖွဲ့ဘက်ကတော့ဒီကနေ့တိုက်ပွဲတွေဖြစ်ပွားတာမရှိကြောင်းပြောပါရယ်ရခိုင်ပြည်နယ်ဘက်ကနောက်ဆုံးအခြေအနေ VOA သတင်းတောင်နိုင်ကိုအိမ်သတင်းပေးပို့ထားပါရယ
်မြောက်မြို့နယ်အောက်တကန်ကျေးရွာတွင်ဒီမနက်ပိုင်းပြစ်ခတ်မှုတွေကြောင့်ရွာသား2ဦးသေဆုံးပြီး5ဦးတန်ရာရရှိခဲ့တယ်လို့သမ္မတကဖမ်းဆီးခေါ်ဆောင်သွားရသူတချို့လည်းရှိခဲ့တဲ့အကြောင်းဒေသခံတွေကပြောပါရယ်ဒီကနေ့နဲ့6နိုင်ခွဲလောက်မှာမြန်မာသမ္မတကလည်းရွာကိုဝိုင်းပါပြစ်ခတ်ခဲ့တာဖြစ်တယ်လို့ပြစ်ခတ်မှုတွေကလည်းတင်းချောင်ထွက်ပြေးလာတဲ့အောက်တကန်ရွာသားတို့ကအခုလိုပြောပါရယ
်မြန်မာတပ်တို့ကသူတို့ရွာတွေကိုတနက်တည်းတအားပြစ်ပြီးဝင်လာပြီးပုံမှန်ရှိတဲ့လူတွေအကုန်လုံးဆွေးချတယ်ဆွေးကုန်ပြီးဟိုသိသက်တာပေါ့ဗျာကျွန်တော်အောက်တကန်မှာလည်းရောက်နေတယ်ရှားတူမတူဘူးခင်ဗျာလေဂျန်နဲ့ဒန်နဲ့ရောက်နေကြတော့အများကြီးပါသူတို့ကဒီအားလုံးကိုဝင်ပြီးမွေခဲ့ရတယ်သူတို့ကတနက်ထိနေတာကိုဟိုဘာတွေကိုပြိတ်ခံရတယ်လို့ဒီအားလုံးကကြောက်လန့်နေကြတယ်သူကတိပွန်းမဖြစ်ဘူးတိပွန်းမဖြစ်ဘူ
းဒီပြစ်ခတ်မှုကြောင့်စိတ်ခိုက်တန်ရာရသူတွေကိုသွားရောက်ကြည့်ရှုခဲ့တဲ့မြောက်ဦးမဲဆန္ဒနဲ့ပြည်နယ်လွှတ်တော်ကိုဆက်လက်ဦးဆုံးတာဆိုင်ကလည်းအောက်တကန်ရွာတွင်ပြစ်ခတ်မှုအခြေအနေကိုအခုလိုတည်ပြုပြောဆိုပါတယ
်ဖြစ်တာကတော့6နာရီခွဲလောက်မှာအဲ့ဒီအထံနဲ့ရှားနေရပါစိတ်ခိုက်မှုကတော့အသက်80အရွယ်ဦးဖိုးခင်ဆိုတဲ့လူကြီးတယောက်ရဲ့မတ်ဒေဆိုတဲ့25နှစ်အမျိုးသမီးတယောက်ရဲ့နေပါတယ်ကျန်တဲ့ခုနှစ်ယောက်ကတော့ဆေးရုံမှာပဲဆေးကုသခံရပါမြောက်ဆေးရုံမှာက4ယောက်ပါနော်ကျွန်တော်တို့တင်ညွန်မှာက2ယောက်ပါကျွန်တော်တို့အရေးပေါ်လူနာတဲ့ရင်နဲ့ပဲစစ်တေဖို့တယောက်ခေါ်တော့ပါတယ်သူတို့ပြောတာကတော့တပ်မတော်စစ်ကြောင်းကပြစ်တယ်လို့ပြောတာပါပဲတိုက်ပွဲဖြစ်တယ်လို့တော့ကျွန်တော်မပြောပါဘူးဖမ်းဆီးခံရတာကတော့ဖြစ်ဦးလောက်ကျွန်တော်ကိုဆက်တက်ကြပါလိမ့်
အောက်တကန်ရွာဖြစ်ဆတ်မှုဟာတိုက်ပွဲဖြစ်တာမျိုးမဟုတ်ပဲတပတ်သက်ပြစ်ခတ်တယ်လို့ဒေသခံတွေကပြောပေမဲ့သမရသတင်းမှပြန်ကြားရေးတွဲဖက်တွင်းမှုဘုံမှုရုပ်စော်မင်းထွန်းကတော့ AA ဖွဲ့နဲ့တိုက်ပွဲဖြစ်ခဲ့တယ်လို့ VOA ကပြောပါတယ်
။တိန်ညူကျေးရွာရဲ့အခြေပြန်မှာကျွန်တော်အောက်တကန်ရွာနေရာရှိတယ်။အဲဒီမှာကျွန်တော်နေနေတုန်းကပေါင်းရနေတယ်။သမရစစ်ကြောင်းအောက်တကန်ရွာရဲ့မြောက်ဖက်မှာရှိတယ်။အဲဒီစစ်ကြောင်းကကျွန်တော်မြောက်ဖက်ကိုဖြတ်သွားနေတဲ့အချိန်မှာအောက်တကန်ကျေးရွာနားလေးရနေကြ AA ဖွဲ့ကနေပြစ်တယ်တပ်ကတပ်ကနေပြောကြပြန်ပြီးပြစ်တယ်။ပြစ်တဲ့အခါမှာ AA ဖွဲ့ကကျွန်တော်အောက်တကန်ရွာထဲကိုဝင်ပြေးတယ်။အကန့်နေပြီးတော့ကြာလိုက်ရှင်းတယ်လိုက်ရှင်းတဲ့အခါမှာအောက်ကန်တဲ့အဝင်မှာမိုင်းနှလုံးခွဲအပြန်လန်ဖြည့်ပြေးမှုကတော့မိနစ်30မိနစ်30တောင်ဖြစ်လိုက်တယ်ဒီရပ်ဝတ်တင်နေပဲလေပြစ်ပြီးပြေးရတယ်ကျွန်တော်တို့ဒီစစ်စီမီမြန်တင်နေတယ်ဆိုတော့စစ်စီမီမြန်လာရှိမှာ
ဒီပြစ်ခတ်မှုတွင်ထိခိုက်မှုကတော့တရင်အချက်လက်အတိအကျမရသေးလို့မပြောနိုင်သေးကြောင်းဘုံမှုချုပ်စော်မင်းထွန်းကပြောပါတယ်
เอาด้วยกันอยู่กับพี่กามุกฮะนับเพื่อเปลี่ยนแปลงพี่กามุกพี่เดลูตั้มรอกับพี่วิเมย์ยังไงตั้มรออีกาโร่นับเพื่อใส่ไปพี่บัวแค่ทำไม่ใช่จังอีพี่เจ้าอีตาวงค์ขันขันดูข้ากับพี่วาร์เลยดีมันเนี่ยมาเที่ยวที่ตลาดลุงอ่ะที่เดียวมาเอรีเนี่ยมาเที่ยวที่ตลาดมอญที่ตัวประมาณที่ข้ากันอยู่เดียวเองเนาะจะเอาบัวกันอยู่ที่ตรงมาเอรีเอาด้วยกันอยู่ที่เรื่องน้องสามีด้วยจ้ะที่ประมาณที่ข้าเป็นกันอยู่ที่วันที่ตลาดจ้ะแต่ใครไม่ Pick
it a man and Hassa the Yanigale, put it on you, sit down your drink, then a gil and Gary, pick a Kaya Mujau, Yuadanga Uzi Zombie, Amyabia Tanya Yaji Kedalu, Yuadan Lia Jo, Sipi, Tinchang Yavare, the Pika Mumale, Tamrobega in a type of people Mujang Lu, Sulhadalu, Jakan Tamrobega, type of people Kera Machi Bulu, Piosu Kevare, the Mala drink keep one in a Pika Taka Muha. อย่าตารีบ่เปิ้มมาซาไต่ไข่ลาราปูมูญาปะลานี่เด้อลูกตีระคันนี่ก็เปียวสู่นี่เด้อลูกยมตํารอนี่เนี่ยอย่าตารีกูปิดคัดซาမျိုးไม่ရှိဘူးလို့ညင်းสู่ท้าပါတယ်လက်ရှိမြောက်မျိုးเนี่ยဘက်မှာနှစ်ဖက်ไต่ပွဲဖြစ်စဉ်เนี่ยပြေကမှုဖြစ်စဉ်တွင်တီระခံရွာရာ6000
ညီမနိုင်ငံရခိုင်မြောက်ပိုင်းကစီးပရိခါတွေကအရှိန်လျော့ပါလာမှုမရှိဘဲနဲ့ဒေသခံတွေကလည်းအတော်လေးထိခိုက်မှုရှိနေရကြောင်းရှေ့ဆက်ချင်းတွေပိုပြီးတော့ကောင်းလာနိုင်မလားဆိုတဲ့ပုံပန်မှုတွေရှိနေပါတယ်။မြန်မာစစ်တပ်ဘက်ကတော့အေးအေးရခိုင်လက်နက်ကိုင်အဖွဲ့ကိုအကြမ်းဖက်အဖွဲ့ကြီးဖြစ်တက်မဲ့တဲ့ဆိုပြီးတော့ပြီးခဲ့တဲ့သတင်းဘက်ကပဲပြောခဲ့ပါတယ်။ဒါဆိုရင်အေးအေးကိုငြ
ဒီနေ့ဆိုရင်တော့ဒိုင်းလီလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ်။ဒါမှမဟုတ်ကုအမြင်ကုမေးလို့ရတွေကိုစာနဲ့ဖြစ်စေအသက်ဖိုင်နဲ့ပဲဖြစ်စေပြုတင်ပေးပို့ထားလို့လည်းရပါတယ်ရှင်။ဖီယိုရီမြန်မာပိုင်းရဲ့ဖုန်းနံပါတ်ကတော့0922
မနက်ဖြန်စနေညဒဲလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြရသည်ရှင်ဆက်ပြီးတော့ကချင်ပြည်နယ်ကမြစ်စုံစီမံကိန်းနဲ့ပတ်သက်တဲ့သတင်းလွှာကိုတင်ဆက်ပေးကြပါတယ်ဒီကနေ့နေပြည်တော်သမရအိမ်တော်မှာကျင်းပတဲ့သတင်းလွှာရှင်းလင်းပွဲမှာတော့သမရယုံပြောခွင့်ရကဒီမြစ်စုံစီမံကိန်းနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံအတွက်ရောမြန်မာနိုင်ငံအတွက်ပါအရေးကြ အပြောနိုင်သေးပါ
သမရယုံပြောခွင့်ရဥဇော်ထေပြောသားတာပါမကြခင်ဧပြီလ24ရက်နေ့မှာတော့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တရုတ်နိုင်ငံကိုခီးသွားရောက်ဖို့ရှိနေပါတယ်သူ့ရဲ့ခီးစဉ်တွင်မှာပဲမြေဆုံစီမံကိန်းအပါအဝင်မြန်မာနိုင်ငံတွင်တရုတ်နိုင်ငံဘက်ကယင်းနှိမ့်နှံမှုတွေနဲ့ပတ်သက်လို့ဆွေးနွေးမှုတွေသဘောတူလက်မှတ်ရေးထိုးမှုတွေရှိနိုင်တယ်ဆိုပြီးတော့လည်းအကဲခတ်တွေကခံမှန်းသုံးသပ်နေကြပါတယ်ရှင်ဒါပေမဲ့လို့ NND ဆိုရအနေနဲ့ကချင်းပြည်နယ်ဘက်ကမြေဆုံရေကာတာစီမံကိန်းနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသားတွေရဲ့ကောင်းကျိုးထက်ဆိုးကျိုးကိုပဲပို့ပြီးတော့များစေတာကြောင့်ဒီစီမံကိန်းကိုလုံးဝရက်ဆိုင်တင်နေဆိုပြီးပြပရောက်ကချင်တိုင်းရင်းသားခေါင်းဆောင်တွေဘက်ကလည်းအစိုးရကိုထပ်ပြီးတော့သတိပေးတိုက်တွန်းလိုက်ပါတယ်မြေဆုံစီမံကိန်းနဲ့ပတ်သက်လို့အမြင်ကျကျနဲ့စဉ်းစားကြဖို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုခဲ့ပြီးတဲ့နောက်မှာပဲကန့်ကွက်မှုတွေထပ်မံထွက်ပေါ်လာတာပါကိုညံဝေးအောင်ကဆက်သွဲမေးမြန်းထားတာနားဆင်ပါရှင
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကမတ်လ14ရက်နေ့ပြည်မျိုးကလူလူနဲ့တွေ့ဆုံပွဲမှာမြေဆုံစီမံကိန်းနဲ့ပတ်သက်လို့ပြည်သူတွေအမြင်ကျကျနဲ့အဖက်ဖက်ကစဉ်းစားစီလိုကြောင်းပြောဆိုသွားတာပါအဲ့ဒီနောက်ပိုင်းမြေဆုံစီမံကိန်းကိုအပြီးတိုင်ဖျက်သိမ်းပေးဖို့လူမှုအခြေပြုအဖွဲ့အစည်းတွေကပြီးခဲ့တဲ့တနင်္လာနေ့ရန်ကုန်မြို့မှာတကြော့ပြန်ဆန္ဒပြတောင်းဆိုမှုတွေပြုလုပ်ခဲ့ပြီးမြေဆုံစီမံကိန်းနဲ့ပတ်သက်လို့အစိုးရကပြည်သူတွေကိုအတိပေးချပြပြီးမှလှုံ့ဆော်တင်တယ်လို့တောင်းဆိုခဲ့ကြပါတယ် အလားတူကချင်ပြည်နယ်မြကြီးနားမြို့အခြေဆိုင်မြန်မာနိုင်ငံကချင်လူမျိုးရိုးရာယဉ်ကျေးမှုအသင်းကလည်းမြေဆုံစီမံကိန်းကိုကန့်ကွက်ကြောင်းအချက်၉ချက်ပါတဲ့သဘောထားကိုမတ်လ28ရက်နေ့ကထုတ်ပြန်ခဲ့ပါတယ်။တကယ်တော့တရုတ်နိုင်ငံကလှုပ်ခွင့်ရကျင်တဲ့မြေဆုံစီမံကိန်းဟာနိုင်ငံတော်ရဲ့လုံခြုံရေးကိုချိန်ချောက်လာမဲ့အနေအထားရှိနိုင်တယ်လို့အမေရိကန်နိုင်ငံဝါရှင်တန် DC အခြေဆိုင်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဦးကွန်ဆန်ကပြောပါတယ
်။မဟာဗျူဟာကြတဲ့မြစ်တွေမဟာဗျူဟာကြတဲ့ကန္ဓာတွေမှာပေါ့နော်။နိုင်ငံခြားနေပြီးတော့ကိုယ့်ရဲ့နိုင်ငံရဲ့အထုတ်ချအာဏာကိုထိပါနိုင်တဲ့တဘာဝအရင်းမြစ်တွေကိုတိုင်တွယ်နိုင်မှုထိပါဖို့အခွင့်အရေးပြည်ပနိုင်ငံကြီးတနိုင်ငံကိုပေးထားတာဆိုတာအင်မတန်ကြောက်ရတဲ့အလုပ်တစ်ခုပါ။တကယ်စဉ်းစားတဲ့နိုင်ငံကောင်းဆောင်ဆိုရင်တရားမလုပ်တင်ဘူးဆိုတာငါကိုယ်ချက်သိမ်းမှာပဲဖြစ်ပါတယ်။ကိုယ့်ရဲ့တခြားနိုင်ငံအင်ဂျင်ကြီးနိုင်ငံတွေရောကြည့်ပါ။ဒီလိုလင်္ကာတွေမျိုးဖြစ်ချင်သလားပေါ့နော်။ဒီလိုလင်္ကာထိတ်ကန်ဆောက်တဲ့ကိစ္စအခု99နှစ်ရှုံးသွားပြီ။တရုတ်နဲ့ပတ်သက်ပြီးမှယင်းမြုံနံနဲ့ပတ်သက်မှငွေချေးထားတဲ့တခြားနိုင်ငံတွေမှာရောဒီလိုဖြစ်ခဲ့တာရှိပါတယ
်။မြေဆုံစီမံကိန်းလုပ်ခွင့်ရဖို့ဂျိုးပန်းတဲ့အနေနဲ့မြန်မာပြည်ဆိုင်ရာတရုတ်တံမှကြီးကကချင်းပြည်နယ်ကိုတွားရောက်ခဲ့ပြီးပြီးခဲ့တဲ့ဇန်နဝါရီ23ရက်နေ့ကထုတ်ပြန်တဲ့စာရင်းမှာတော့မြေဆုံစီမံကိန်းကိုကချင်ပြည်သူတွေကကန့်ကွက်ခြင်းမရှိဘူးဆိုတဲ့သဘောမျိုးဖော်ပြခဲ့ပြီးနောက်မှာကန့်ကွက်မှုတွေပြန်ပေါ်လာတာဖြစ်ပါတယ်။ကချင်ပြည်သူတွေကမြေဆုံကိစ္စကိုလုံးဝလက်မခံဘူးလို့မကြသေးမီကကချင်ဒေသကိုသွားရောက်ခဲ့တဲ့ကနေဒါရောက်ကချင်တိုင်းရင်းသားများအစည်းအရုံးဥက္ကဋ္ဌဂျွန်လာဆမ်ကပြောပါတယ်
။ဒေသခံပြည်သူအားလုံးကကန့်ကွက်နေတာပါ။စားလို့ကတည်းကနေပြီးတော့ဒီဟာကိုသဘောမတူတဲ့ကြောင့်အဲတင်ဒါမင်ဒါကန့်ကွက်နေတဲ့ကိစ္စပါ။အဒီဟာကိုတိရုတ်တာနာမဒီလာတဲ့အချိန်မှာဒီဒေရကန်အန်ဗီဒူရီယာတဘောတူပါတယ်ဆိုတဲ့ဥစ္စာတော့ဘလို့မှမဖြစ်နိုင်တဲ့ကိစ္စလို့ကျွန်တော်မြင်ပါတယ်။အဲမြေဆုံဟိုရာလစ်စစ်မှန်ကိန်းနဲ့ပတ်သက်ပြီးတော့အပြည့်ပိုင်ဖြတ်သိမ်းဖို့တင့်တယ်လို့ကျွန်တော်မြင်ပါတယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ဒီမြေဆုံစီမံကိန်းကဒီကျွမ်းကျင်ပညာရှင်တွေသူတည်သနာပြုထားတာအများကြီးရှိတယ်အလျက်ရှိတယ်ဆိုပြီးမှအကုန်လုံးကအားလုံးကကန့်ကွက်နေတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီမြေဆုံကိုအပြည့်ပိုင်ဖြတ်သိမ်းတင့်တယ်လို့ကျွန်တော်မြင်ပါတယ
်။မြေဆုံစီမံကိန်းကိုမလုပ်တင့်ကြောင်းကျွမ်းကျင်ပညာရှင်တွေကအချက်အလက်နဲ့ထောက်ပြသတိပေးထားသလိုရင်းကျင်းမှုအမွေနှင့်ပြောက်ဆုံးမှာဇီဝမျိုးစိတ်တွေပျက်စီးပျောက်ကွယ်သွားနိုင်တာအရာဝတီမီကြောင်းတလျှောက်သဘာဝအနေထားပြောင်းလဲပျက်စီးသွားမှာစတဲ့အန္တရာယ်တွေကြောင့်ဒီစီမံကိန်းကိုမလုပ်သင့်ဘူးလို့လူမျိုးရေးအသင်းဖွဲ့တွေကဝေဖန်နေကြတာပါစေဆွေရလက်ထက်မှာသဘောတူခဲ့တဲ့မြေဆုံစီမံကိန်းစာချုပ်နဲ့ပတ်သက်လို့အစိုးရအဆက်ဆက်ကပွင့်လင်းစွာခြားပြခဲ့ခြင်းမရှိပါဘူးဒါပေမဲ့မြေဆုံကထွက်လာမဲ့လျှက်စစ်ကိုတရုတ်နိုင်ငံက90ရာခိုင်နှုန်းရရှိမှာဖြစ်ပြီးမြန်မာနိုင်ငံကတော့ဆယ်ရာခိုင်နှုန်းသာရမှာဖြစ်တယ်လို့အများကနားလည်ထားကြပါတယ်။မြေဆုံဆင်မှာလောင်မဲ့ရေပမာဏဟာကုဗမီတာတန်ပေါင်းတသိန်းကျော်ရှိမှာဖြစ်ပြီးမြေဆုံဆင်နဲ့တိမ်မဝေးတဲ့နေရာမှာအခုထိလှုပ်ရှားမှုရှိနေစေသခိုင်းငလျင်ပြည့်၍ကြောကြီးတစ်ခုရှိနေတာကြောင့်ဒီရေကာတာသာကျိုးပေါက်ခဲ့ရင်အသက်ပေါင်းများစွာဆုံးရှုံးနိုင်ကြောင်းဘူမိဗေဒသုတေသနစစ်တမ်းတို့မှဖော်ပြထားကြောင်းပါခင်ဗျာ။
ကိုညံဝေးအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့အမေရိကန်စစ်တပ်ရဲ့အမြင့်ဆုံးသူရဲကောင်းစုချီးမြှင့်ခံရတဲ့သတင်းလွှာကိုတင်ပြပေးကြပါမယ်။အီရတ်နိုင်ငံတွင်းမှာအသေးခံဘုံးခွဲတိုက်ခိုက်ခံရတဲ့အချိန်မှာပဲလုတ်ဖော်ဂိုင်ဘတ်ရဲဘော်ရဲ့အသက်ကိုအကာအကွယ်ပေးရင်းနဲ့2009ခုနှစ်မှာကြာဆုံးသွားတဲ့တပ်တက်ကြီး Travis Atkin ကိုအမေရိကန်စစ်တပ်ကနေအမြင့်ဆုံးစုတစိမ့်ဖြစ်တဲ့ Medal of Honor သူရဲကောင်းစုကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဆုချီးမြှင့်လိုက်ပါတယ်။တပ်တက်ကြီးရဲ့ကိုးစားသားဖြစ်သူ Travis Oliver ကိုသမ္မတဒေါ်နယ်ထရန့်ကအိမ်ဘူတော်မှာဗုဒ္ဓဘုရားကချီးမြှင့်ခဲ့တာဖြစ်ပါတယ်။တပ်တက်ကြီးရဲ့ဘဝတစ်စေးတစ်ဆောင်နဲ့သူ့ရဲ့အနှစ်နာခံမှုတွေအကြောင်း VOA ပန်တဂွန်သတင်းတောက်ကာလာဘတ်သတင်းပေးပို့ထားတာကိုဇော်ဝင်းလိုင်းပြောပြပေးပါရှင
်။ It's always hard, you know, I think about him on his
Travis Atkins ရဲ့သားဖြစ်သူ Travis Oliver ကသူ့အဖေကိုနေ့စဉ်သတိရနေကြောင်းပြောပြသွားတာပါ။တက်ကကြီး Travis Atkins ဣရန်နိုင်ငံမှာဒုတိယအကြိမ်တာဝန်ကျတော့က Travis Oliver ဟာစနေသားအရွယ်ပဲရှိပါသေးတယ
် He was a very very strong person yeah the most courage I know out of anybody
ပြည်အင်တာစစ်တဲ့ပြင်းထန်တဲ့သူပါကျွန်တော်သိပြီးလူတွေထဲမှာတတိယအရှိဆုံးလူသားဖြစ်ပါတယ်ပြီးတော့ဖေယာသားသမီးတွေပေါ်အလွန်မြတ်တာထားတဲ့စစ်သားကောင်းတစ်ယောက်လည်းဖြစ်ပါတယ
်စစ်တပ်ဟာသူ့အတွက်ဘဝအဖြစ်တာဝန်တရားအဖြစ် Atkins ကယူဆခဲ့တာပါသူဟာရဲဘော်တွေအကြမ်းမှာလဲစံပြနေသူတူဖြစ်တာကြောင့်ရဲဘော်တွေကသူ့ကိုအကိုကြီးတူလို့သဘောထားကြကြောင်းတက်ချက်ကြီးနောက်တူဖြစ်သူ Stewart Hollingsworth ကပြောပါတယ
် You know, as he's asking you to do things, he was
သူကတခုကိုလုပ်ပေးဖို့ပြောရင်သူကိုယ်တိုင်ကလည်းအဲ့ဒါကိုစလုပ်နေပြီးသားဖြစ်နေပြီ
။ဤနောက်မှာဒုတိယအကြိမ်တာဝန်မကျခင်ဘီယန်နာစစ်ပြန်တဦးလည်းဖြစ်တဲ့ဖခင်ဖြစ်သူ Jack Atkins ကအန္တရာယ်မများတဲ့ဌာနမှာပြောင်းပြီးတာဝန်ထမ်းဆောင်ဖို့ပြောခဲ့ပါသေးတယ
်။ You won't hear of it. He said, "Dad, I'm infantry. That's where I belong."
သူကအဲ့လိုပြောတာကိုလက်မခံဘူး။အဖေကျွန်တော်ကတက်ခိုက်ရည်သမားလို့ပြန်ပြောတယ်
2019ခုနှစ်ဇွန်လ1ရက်နေ့မှာတော့အက်ကင်းစ်ရဲ့တပ်စုဟာအီရတ်မှာတောင်းကျမ်းသူအဖွဲ့တစ်ခုနဲ့ထိတ်တရင်ဆိုင်ကြပါတယ်။အက်ကင်းစ်ကတောင်းကျမ်းသူတွေနဲ့လက်သီးထိုးပြီးတယောက်ကိုဝင်လုံးပြီးမြေကြီးပေါ်ကိုပေါက်ချလိုက်ပါတယ်။အဲဒီနောက်မှာတော့အက်ကင်းစ်ကနောက်ဆက်တွဲဖြစ်လာမယ့်အရေးကိုပြင်ဆင်ပါတော့တယ်။အဲဒီလိုအပြန်အလှန်ဖြစ်နေကြတာတွေကိုတက်ကြတူဖြစ်သူဆန်အိုက်ဟိုးကသူ့ရဲ့တန်းကြပ်ကားပေါ်ကနေမြင်နေရပါတယ်။
It was obvious he knew what was coming. It turned out to be a grenade detonated suicide vest and he had that split.
သူကရှေ့ဆက်ဘာဖြစ်မဲဆိုတာကိုကြိုသိနေပုံပါပဲ။အဲ့ဒါကအသေးခံဘုံခွဲတိုက်ခိုက်မဲ့သူဖြစ်နေတယ်။စက်ကပိုင်းတွင်းမှာပဲကျွန်တော်ပါဝင်အနီးနားမှာရှိနေတဲ့ရဲဘော်တွေကိုသူ့အသက်နဲ့လဲပြီးတော့ကောက်ွယ်ပြီးသွားခဲ့ပါတယ
်။ Akins ရဲ့လှုပ်ဖို့ကံပဲရဲဘော်တွေဖြစ်ကြတဲ့တက်ချက်ကြီး Stewart Hollingsworth နဲ့တက်ချက် Sand Ihoro အတွက်တော့ဒီစုကိုသူ့ရဲ့ထိုက်တန်တဲ့တခြားသူမရှိတော့ဘူးလို့ပြောပါတယ်။
You know, there's gallantry, intrepidity, and another fancy term that they like to use.
ဒီသူရတဲ့သူတွေကိုသူရတတိနဲ့ပြည်စုံသူတတိပြောင်ပြောင်သူဆိုတဲ့သကလုံးအလားပါတွေနဲ့တင်စားပြောဆိုကြလေရှိပါတယ်
။ Travis was a true hero. He was an American hero. I hope that he's
Travis ဟာ American တရားကောင်းတူပါ။သူကတင်ပြီးခဲ့တဲ့အသက်တစ်ချောင်းနဲ့အကောင်းဆုံးဖြစ်အောင်ကျွန်တော်နေထိုင်ကြံ့ကြံ့နေတာကိုသူကောင်းငယ်ဘုံကနေကြည့်နေမယ်ထင်ပါတယ်။
မိသားစုဝင်တွေအတွက်ကတော့ဒီ Medal of Honor ဟာရဲဘော်တွေကသူ့ပေါ်ထားတဲ့လေးစားမှုလောက်အရေးမကြီးပါဘူး။သူနေထိုင်ခဲ့ပုံ၊သူတာဝန်ထမ်းဆောင်ခဲ့ပုံ၊သူအသက်ပေးသခဲ့ပုံတွေဟာလေးစားလောက်ဆရာတွေကြီးပဲလို့မိခင်ဖြစ်သူ Elaine Atkins ကပြောပါတယ
်။ I'm grateful he did the job that he did and he that he
သူတာဝန်ကိုကျေပွန်စွာထမ်းဆောင်ခဲ့ပြီးရဲဘော်တွေအတွက်အသက်ပေးခဲ့တဲ့အတွက်ဂုဏ်ယူပါတယ်။သူဟာစတာကောင်တယောက်ဖြစ်တာနဲ့အညီလှုပ်တင်တာကိုလှုပ်သွားခဲ့ပါတယ
်။ဒီသူရဲကောင်စုဟာနိုင်ငံအတွက်အသက်ပေးသွားခဲ့သူတယောက်ကိုတိုင်းပြည်ကမေ့မထားဘူးဆိုတာကိုပြသလိုက်တာဖြစ်ကြောင်းမိသားစုဝင်တွေကပြောပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကလည်းအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ TV အစီအစဉ်ကိုစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်။ခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းချင်းတို့ကိုကိုအောင်လွင်ကတလဲချင်းညာပေးပါမယ်ရှင
်။နောက်ဆက်ချက်အမေရိကန်သမ္မတရွေးကောက်ပွဲကိုကြောင်းဝင်နောက်ရှိခဲ့တဲ့ရုရှားနဲ့သမ္မတတော်နဲ့ထရန့်စီယိုဖွဲ့လို့ကြာပူပေါင်းကြံစီမှုရှိမှရှိစုံစမ်းစစ်ဆေးတဲ့အစီရင်ခံစာထွက်ပေါ်လာပြီးတဲ့နောက်ပထမဆုံးအချိန်ချင်းပါတဲ့လူလူစီယိုဝဲတွင်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့အားပေးထောက်ခံခဲ့တဲ့သူတွေကိုသမ္မတတော်နဲ့ထရန့်ကပြင်းပြင်းထန်ထန်တိုက်ခိုက်ပြောဆိုလိုက်ပါတယ်။ဒီလူတွေကပုဂ္ဂိုလ်ရေးတိုက်ခိုက်မှုတက်ကိုလွန်ခဲ့တဲ့လောရက်တွေကိုကျူးလွန်ပြီးအမေရိကန်ဒီမိုကရေစီကိုဖျက်ဆီးခဲ့ကြတဲ့အကြောင်းသမ္မတရွေးကောက်ပွဲရလဒ်တွေကိုလက်ခံမှုညှင်းဆန်ခဲ့ကြတယ်ဆိုပြီးတော့လည်းသမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။ဥရောပသံကအီယူကနေဗြိတိန်နှုတ်ထွက်ဖို့မူလကသဘောတူထားတဲ့ဒီနေ့မတ်လ29ရက်နေ့မှာနှုတ်ထွက်ရေးသဘောတူညီချက်ရဲ့တစ်စိတ်တစ်ပိုင်းကိုပြည်ချပါလီမန်မှာမဲခွဲမှာဖြစ်ပါတယ်။ EU ကနှုတ်ထွက်ပြီးရင်တော့တစ်ဖက်လိုက်နာအမေရိကဆိုင်ရဲ့နှစ်ဖက်သက်လို့ဝန်ကြီးချုပ်ထရီဇာမေးဆိုရတဲ့ EU ကသဘောတူထားတဲ့ဒီသဘောတူညီချက်တွေကိုပါလီမန်ကနှစ်ချိန်ပဲချခဲ့ပြီးရင်တော့အခုတတိယအချိန်ဖြစ်နေမဲခွဲမှလည်းဖြစ်ပါတယ်။ဘေကျင်းမြို့မှာရောက်နေတဲ့အမေရိကန်ဗန်နိုင်းဝန်ကြီးစတီဗင်မနူချင်ဟာတရုတ်ဒုတိယဝန်ကြီးချုပ်လီဝင်းနဲ့အပြုသဘောဆောင်ဆွေးနွေးနေတဲ့အချိန်ဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောလိုက်ပါတယ်။အရေးကြီးတဲ့ကိစ္စတွေကိုရှေ့သတင်းပတ်တဲ့ဝါရှင်တန်မှာဆက်ဆွေးနွေးသွားဖို့တရုတ်ဝန်ကြီးချုပ်ကကြိုဆိုတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ဆိုင်ကလုန်းမုန်တိုင်းတံပြင်းထန်ခံရတဲ့မိုဇမ်ဘစ်နိုင်ငံမှာကာလာဝမ်ယောဂကုသမှုနှုန်းတိုးလာရမှာပေါ်တူနေက9ရောက်တာ800ကနေမနေ့နောက်ပိုင်းမှာတော့139ရောက်ထိတိုးလာတဲ့ကြောင်းအာဏာပိုင်တွေကပြောဆိုလိုက်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လျုံကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညက်နေခင်ရဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုဇော်ဝင်းလိုင်ဖြစ်ပါတယ်။ဆပိုင်းဆာယာအတန်ဖက်အင်ဂျင်နီယာကတော့ Vitek Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညက်နေခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်2နာရီကြာည9နာရီကနေ10နာရီထိထုတ်လင်းပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington, this is